ိုင်ငံမှာဖြစ်နေတဲ့သတင်းတစ်ခုကို Daily Mail သတင်းစာကမြန်မာနိုင်ငံမှာဖြစ်နေတယ်လို့လှုပ်ကြံရေးသားခဲ့ပြီး The Independent သတင်းစာကတော့ဒေါက်ဆန်းစုကြည်ပြောဆိုချက်ကိုမဟုတ်မမှန်ရေးသားလှုပ်ကြံထားတဲ့ဗီဒီယိုကိုကိုကဖော်ပြခဲ့တဲ့အတွက်ဒီလိုတရားစွဲဖို့စီစဉ်တာဖြစ်တယ်လို့သမရယုံပြောခွင့်ရကဆိုပါတယ်။ဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်တဲ့ Daily Mail Online စာမျက်နှာမှာဒစ်ဘတ်ရေးသားထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုဆက်ပြီးနှိမ်ပန်းနှိပ်စက်နေစေဆိုတဲ့သတင်းဆောင်မှာဖြစ်ပါတယ်။အဲ့ဒီသတင်းဆောင်မှာကောင်းစင်မှာကြေကွဲစရာကောင်းတဲ့ပုံရိပ်အဖြစ်ရိုဟင်ဂျာကလေးငယ်တဦးကိုမြန်မာစစ်သားတဦးနှိပ်စက်နေတဲ့ဓာတ်ပုံဆိုပြီးရေးသားဖော်ပြခဲ့ပါတယ်။အမှန်တကယ်တော့အဲ့ဒီသတင်းမှာဖော်ပြခဲ့တဲ့ဓာတ်ပုံတွေဟာကမ္ဘောဒီးယားနိုင်ငံမွန်ဒူကီရီပြည်နယ်မှာလမ်းလျှောက်တက်ခါစကလေးငယ်တဦးကိုသူ့ရဲ့မိခင်ရာခင်းထဲမှာအလုပ်လုပ်နေတဲ့အချိန် VNN နိုင်ငံသားအလုပ်သမားတဦးကနေနှီးမျိုးစုံနဲ့နှင်းပန်းနှိပ်စက်နေတာဖြစ်ပါတယ်။ကြောက်လန့်ငိုယူနေတဲ့ကလေးငယ်ကိုသူကိုယ်တိုင်ကျင်ဆက်နဲ့တို့ပြီးနှိပ်စက်နှင်းပန်းနေပုံတွေကို VNN အမျိုးသားကကိုယ်တိုင်ဗီဒီယိုရိုက်ပြီးအင်တာနက်ပေါ်မှာတင်ခဲ့တဲ့အတွက်အွန်လိုင်းမှာပြန့်နှံ့သွားပြီးကမ္ဘောဒီးယားတနိုင်ငံလုံးအမျက်ဒေါသထွက်ခဲ့ကြပါတယ်။နှင်းပန်းနှိပ်စက်တဲ့ VNN နိုင်ငံသားကိုဗီယက်နမ်အာဏာပိုင်တွေကဖမ်းဆီးထားပြီးကမ္ဘောဒီးယားအစိုးရကတော့အဲ့ဒီသူကိုသူတို့နိုင်ငံကိုလွှဲပြောင်းပေးဖို့တောင်းဆိုထားပါတယ်။အခုလိုကမ္ဘောဒီးယားနိုင်ငံမှာဖြစ်ခဲ့တဲ့အဖြစ်အပျက်ကိုမြန်မာနိုင်ငံမှာဖြစ်တဲ့အောင်မှားယွင်းရေးသားခဲ့တဲ့သတင်းကို Daily Mail သတင်းစာရဲ့ online စာမျက်နှာကနေနောက်ပိုင်းမှာပြန်ပြီးဖြုတ်ချခဲ့ပေမဲ့အခြား online အသုံးပြုသူတွေက Daily Mail ရဲ့သတင်းအမှားကိုပဲကိုးကားပြီးဖော်ပြနေစေဖြစ်တဲ့အတွက်မြန်မာအစိုးရဘက်က Daily Mail ကိုတရားစွဲဖို့စီစဉ်ရတာဖြစ်တယ်လို့သမရယုံရဲ့ပြောခွင့်ရဦးစော်ထေက VOE ကိုပြောပါရစေ
။အဲဒီ Daily Mail ရေးသားချက်ကို channel blog တွေ website တွေမှာ source ကို Daily Mail ကိုဖော်ပြပြီးတော့ကျန်နေတယ်။ကျွန်တော်တက်တာမှလည်းအဲ့ဒါတွေကိုပြန်ပြီးတော့ screen shot နဲ့ဝင်ရနေပါလေအများကြီးဖိဆုံးလဲပါတယ်ဗောနော်အဲ့တော့ဒီလိုမျိုးကတခြားနိုင်ငံမှာဖြစ်တဲ့အကြောင်းများဖြစ်စဉ်ကိုကျွန်တော်မြန်မာနိုင်ငံမှာတက်မလို့ကပြည့်စုံမြန်မာနယ်လို့ပြောတဲ့အခြေသားကလေးရေးသားချက်တွေကိုတာဝန်တစ်ခုရယူရမယ်ထို့တော့ဒီနေ့ချိန်ကြီးဘာမှတာဝန်ယူတာဝန်ခံမရှိဘူးဗောနော
်နိုင်ငံတကာဥပဒေတွေနဲ့အညီဘယ်လိုတရားစွဲမလဲဆိုတာကိုတော့ဥစော်ထေးကအခုလိုရှင်းပြပါဗျာ
ကျန်တဲ့နိုင်ငံတွေမှာအစိုးရတွေမှာမီဒီယာတကူနဲ့မဟုတ်ပါမဲ့ဖြစ်တဲ့ဆိုရင်ကျွန်တော်တို့အသေးစိတ်မှုလာဘယ်ဟာပါဘောနော်အဲ့လိုမျိုးတွေကျုံးဝင်နိုင်တဲ့နိုင်ငံကလုံးလို့ရတဲ့ဥပဒေကြောင့်ရကျွန်တော်လေ့လာပါမယ်။ဒါကပြီးရင်သက်ဆိုင်ရာတရားရုံးကဘယ်လိုတရားရုံးကိုပုံပြီးတက်တော်လဲ။ဘယ်အဲ့နိုင်ငံမှာဆိုရင်ဘယ်လိုလို့ရှိတယ်။ဒါကိုကျွန်တော်အသေးစိတ်လေ့လာပြီးမှကျွန်တော်လုပ်ပါဖြစ်ပါတယ်။ကျွန်တော်တို့ဒီကောင်စုဖော်ပြတဲ့ဒီကောင်စုရှင်နေဝင်ရှိတယ်အဲ့ဒါနဲ့ကျွန်တော်ဆွေးနွေးတိုင်ရင်တိုင်ရင်ပြီးတော့ဖြစ်ကိနေငယ်ရဲ့ဒီရဲ့ဥတွေသူကကွန်မွန်လောနဲ့ပါတယ်သူတို့ရဲ့ကွန်မွန်လောရဲ့အနေအထားလေးကျွန်တော်တို့ကြည့်လာမယ်အဲ့ဒီငယ်ကပါဖြစ်ခဲ့တဲ့ဗီဒီယိုနဲ့ဖြစ်စဉ်တွေကျွန်တော်ကြည့်လာမယ်လေ့လာပြီးတော့ကျွန်တော်တို့အဆောင်ရောက်ပါတော့
အလားတူဗြိတိန်နိုင်ငံကထုတ်ဝေတဲ့ The Independent သတင်းစာရဲ့ online စာမျက်နှာမှာလည်းစင်ကာပူနိုင်ငံရောက်မြန်မာတွေနဲ့တွေ့ဆုံပွဲမှာပြောကြားချက်တွေကိုမဟုတ်မမှန်ဖြည့်ဆွက်ပြီးအင်္ဂလိပ်လိုဘာသာပြန်ရေးထားတဲ့ YouTube ဗီဒီယိုတစ်ခုကိုကိုးကားပြီးဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းကောင်းစင်မှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့မေးခွန်းကိုဒေါအောင်ဆန်းစုကြည်ကရဲမောပြီးတုံ့ပြန်ခဲ့တယ်လို့យေတာထားပါတယ်။အမှန်တကယ်မှာတော့စင်ကာပူရောက်မြန်မာနိုင်ငံသားတဦးကတွေ့ဆုံပွဲမှာဒေါက်ဆန်းစုကြည်ကိုစာနဲ့ရေးသားပြီးမိခဲ့တာကမြန်မာအစိုးရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေမှာလောက်ကျန်ဖန်တီးထားတဲ့အခက်အခဲတွေမြင်နေရပြီးဘေးဆိုင်တွေတီးပြီးဒုက္ခပေးနေတဲ့သူတွေရဲ့လောက်ရအပေါ်ဒေါက်ဆန်းစုကြည်ဘလို့မြင်ပါတယ်လဲဆိုတာပဲဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ပြန်ဖြေတာကလည်းအခုလိုဘေးဆိုင်တွေတီးတယ်ဆိုတာကအကူအညီတစ်ခုဖြစ်ပြီးဘေးဆိုင်တွေတီးနေလို့ရှိရင်ကိုယ်ဆိုင်လေးနဲ့ပြန်တီးလိုက်ပေါ်ဆိုပြီးဟာသနော်ပြီးပြောဆိုသွားတာဖြစ်ပါတယ်။အခုလို The Independent သတင်းစာရဲ့ online စာမျက်နှာမှာဖော်ပြထားတဲ့မှားယွင်းတဲ့သတင်းနဲ့ပတ်သက်လို့ The Independent သတင်းစာဘက်ကမီဒီယာကျင့်ဝတ်နဲ့အညီတုံ့ပြန်ဖြေဆိုတာမျိုးမရှိတဲ့အတွက်နိုင်ငံတကာဥပဒေကြောင်းနဲ့အညီမြန်မာအစိုးရဘက်ကတရားစွဲဖို့စီစဉ်နေကြောင်းဦးစော်ထေကပြောပါရယ်နိုင်ငံတကာမှာဂုံတိတ်ခါရှိတဲ့သတင်းစာကြီးတွေကိုမြန်မာအစိုးရကနေတရားစွဲဖို့စီစဉ်တာဟာပထမဆုံးအကြိမ်လည်းဖြစ်ပါရယ်ရှင်